အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံအစ္စတန်ဘူမြို့ကိုတောက်ကြံနေကဆက်ရောက်ခဲ့ပြီးစနေနေ့မှာတော့တူရကီသမ္မတရီဆစ်ထေရဲ့အာရိုဝမ်နဲ့တွေ့ဆုံပွဲရှိနေပါတယ်။အောက်တိုဘာလ9ရက်နေ့ကစခဲ့တဲ့အစ္စရေးနဲ့ဟာမတ်စ်တိုက်ပွဲတွေနောက်ပိုင်းအမေရိကန်နိုင်ငံသားဝင်ကြီးရဲ့၄ချိန်မြောက်အရှေ့လဲပိုင်းခီးစဉ်ဖြစ်ပြီးဆေပီဂါဇာဒေသစီမံခန့်ခွဲရေးနဲ့ပတ်သက်ပြီးတန်တမာရေးအရာထပ်မံကြိုးပမ်းမှုဖြစ်ပါတယ်။ဒါအပြင်ဂါဇာပြည်ပခန့်ကနေအစ္စရေးသိမ်းပိုက်ခံနောက်ဖက်ကန်လေဗနန်နဲ့ပင်လယ်နီရေကြောင်းကုန်သွယ်ရေးလမ်းကြောင်းတို့ထိစစ်ချက်လာတာကိုရပ်တန့်ရေးအတွက်ကြိုးပမ်းမှုလည်းဖြစ်ပါတယ်။ဂါဇာအတွက်လူသားချင်းစာနာမှုအကူအညီတွေတိုးပေးရတဲ့အတွက်လည်းအမေရိကန်နိုင်ငံသားဝင်ကြီးကထပ်မံတိုက်တွန်းမဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကပြောပါတယ်။သတင်းတစ်ပတ်ကြားမဲ့ခီးစဉ်အတွင်းအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကတူရကီ၊ဂရိ၊ဂျော်ဒန်၊ကာတာ၊အာရဗ်စော်ဘွားများပြည်ထောင်စု UAE ၊ဆော်ဒီအာရေဗျ၊အီဂျစ်တို့အပြင်အစ္စရေးနဲ့အနောက်ဘက်ကန်တို့ကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ပြီးခဲ့တဲ့3လတာအတွင်းဂါဇာဒေသဟာမျှော်လင့်ချက်ပြတ်သောတေဆုံးရဒေသတစ်ခုဖြစ်လာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်မာတင်ဂရစ်ဖစ်ကကြေညာချက်ထုတ်ပြန်လိုက်တဲ့တောက်ချန်နေမှာပဲအမေရိကန်နိုင်ငံသားဝင်ကြီးအရှိအလဲပိုင်းကိုခီးထွက်တာဖြစ်ပါတယ်။ဂါဇာအလဲပိုင်းနဲ့တောင်ပိုင်းမြို့ခန်းယူနစ်တို့မှာတော့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။ဂါဇာမြောက်ပိုင်းမှာဟာမတ်စ်တိုက်ခိုက်ရေးသမားထောင်ချီရှိနေသေးတယ်လို့အစ္စရေးကာကွယ်ရေးဝင်ကြီးယိုအက်ဂါလန့်ကပြောဆိုထားပါတယ်ရှင်။